မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးအပြင်းထန်ရွာပြီးတော့မြေပြိုလာကြောင်းသေဆုံးသူအယောက်60ကျော်ရှိသွားပါပြီ။သေဆုံးသူတွေကိုရောအသက်မသေးခြင်းရဲ့နေနိုင်သူတွေကိုပါရှာဖွေကယ်ဆယ်ရေးဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ကြအပြင်ထပ်ပြီးတော့မြေပြိုကြမဲ့အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်စစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ်။
ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရှင်ကြောင့်မြန်မာနိုင်ငံတဝမ်းမှာမိုးပြင်းထန်ရွာပြီးမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမြေပြိုပြီးတော့လူသေဆုံးတာတွေရှိထားတာပါသေဆုံးသူအများစုကမွန်ပြည်နယ်ပေါင်မြို့နယ်တဲပြည်ကုန်းကြီးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်သေဆုံးခဲ့ကြရသူတွေဖြစ်ပါတယ်တဲပြည်ကုန်းကြီးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားမှုဦးသိန်းထွန်းကအခုလိုပြောပါတယ
်အခုကျွန်တော်တို့စဖြစ်တဲ့ချိန်နဲ့အခုဆရာလည်းအလောင်း62လောင်းရပြီအခုကျွန်တော်တို့အခုတပ်ဖွဲ့ဝင်က140ပေါ့အပိုင်း3ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့သူကမြေအပြော့လို့ဆိုတော့ကားကြီးဝင်လို့မရအောင်ခဏမြေပြော့နေလို့ဆိုတော့ကျွန်တော်လူနဲ့ပဲဟိုဘာပေါ့ပစ္စည်းကိရိယာတွေလူနဲ့ပဲဆယ်ပြီးတော့တုတ်နေတယ်တုတ်ပြီးတော့ဘယ်နဲ့ပြန်မှာတော့ကျွန်တော်တို့ကဟိုချောင်းထဲတွေကြာကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲ့မှာရှိတဲ့ကားပြစ်တွေအခုတော့လူတွေရတော့တော့ရှာတယ်အခုတော့လူတော့တော်တော်နေသေးတော့ပါအောက်မှာမတွေ့တော့ဖြစ်သွားပါပြီ
မြေပြိုကျတဲ့တဲပြည်ကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ
်အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှာပါတဲ့ drone နဲ့အပေါ်ရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လားဆိုကျွန်တော်တို့နေကြတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေအထားတွေကတော့အဲ့လိုပေါ့။မြက်ချင်းစင်းနှင်းကမှလမ်းလျှောက်တဲ့အရှာလူတွေတွေ့တာပေါ့။ဆိုတော့ကျွန်တော်တို့ဒုသမကြီးလည်းကျွန်တော်တို့ဓာကြီးကိုသတင်းပို့ထားပေါ့။ဆိုတော့ဆိုဓာကိုဘယ်နဲ့မှမစီးဝေးပို့ပြီးတော့မှဟိုဘူမိပြေတာပညာရှင်တွေနဲ့သေးသေးဆက်ပြီးတော့စုံစမ်းမှာပါခင်ဗျာ
။မွန်ပြည်နယ်ပြင်တင်းလိုက်တိုင်းဒေသကြီးအပိုင်းဖြစ်တဲ့ရေမြို့မှာလည်းရေကြီးအရှန်သာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်။ရေတဝဲလမ်းပိုင်းမလွဲတောင်မှမြေပြိုကျတာကြောင့်ဒီဆုံးသူနှလောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြွနယ်လူမှုကျိုးဆောင်အဖွဲ့အတွင်မှဦးအောင်နိုင်ဝင်းကအခြေအနေကိုရှင်းပြပါတယ
်။ဖြစ်စဉ်ဖြစ်တော်ကတရနေ့ကဖြစ်တာဗျ။တရနေ့နေချင်းမှာဖြစ်တာ။အလောင်းကဒီနေ့မှာတွေ့တာ။လွဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီကိစ္စတွေကတို့ရေတဝဲကားလမ်းဘိုင်းတိုင်းကိုဆက်ကိုမှာတောင်ပြိုကျပြီးတော့ပြုတ်ကျသွားတာ။ရေဦးပါနှစ်ဦးကပြေတယ်နှစ်ဦးကပြတ်ရှင်တယ်
ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကမ်ဝင်းနယ်ကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်းလိုက်တိုင်းတို့မှာမိုးရွာလာတော့လျော့သွားပါပြီ။တောင်ပြိုကျလာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မှုကသုံးသပ်ပါတယ
်။မိုးကအချိန်တိုလေးအတွင်းမှာပေါ့ဒီအညောင်များရသူရှိရတဲ့ဒီမိုးကသက်တိုက်ရွာထားတာပေါ့နော်ရွာထားတဲ့နေရာမျိုးလေးရှိတယ်။အဲ့ဒီကြောင့်လို့ဒီအကြောင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီပေါ့ဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အချိန်နဲ့ဒီအရည်ရဲ့အကြောင်းပေါ့နော်အဲ့ဒီကြောင့်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရဲတောင်ခံနေခြင်းကြောင့်ဒီချက်ချင်းမဆိုင်တော့နောက်တစ်ခုကတော့အဓိကဖြစ်တာတော့ဒီချိန်တိုလေးတွေမှာမိုးအမြောင်များရောလဲတော့ပေါ့နော်အဲ့ဒီကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းလိုက်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးအရှန်နာတွေဖြစ်ပေါ်နေပြီးရေဘေးတင့်ပြည်သူ9000ကျော်ရှိနေပြီဖြစ်ပါတယ်။ရေဘေးတင့်နေရာတွေကိုဒုသမရဦးဟင်ရီပန်ထီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်ကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲဖွဲ့တွေဖွဲ့စည်းထားပြီးရေဘေးတင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။